of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မော်ပါရှင်။အိန္ဒိယနိုင်ငံအယုဒ္ဓယာမြို့မှာဟိန္ဒူနဲ့မွတ်စလင်အတိုင်းဝိုင်းကြားဆယ်စုနှစ်နဲ့ချီပိုင်ဆိုင်မှုအငင်းပွားနေတဲ့မြင်နေရကိုဟိန္ဒူတွေရသင့်တယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာနှစ်30ပြည့်ထိမ့်မှအခမ်းအနားတွေကျင်းပနေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာစီးပွားရေးကျလာနေတာနဲ့အမျှဆက်ယုံလုပ်ယုံတွေပိတ်နေရလို့အလုပ်လက်မဲ့ဖြစ်ကုန်ကြတဲ့မြန်မာအလုပ်သမားတွေအတွက်နစ်နာခြေရပိုင်ခွင့်ရှိပါသလား။
အဲ့နိုင်ငံမှာနေတဲ့အလုပ်သမားတွေကတော့တစ်နှစ်စာအုပ်သူကရပ်ပေါင်း30လာပေးမယ်။နှစ်နှစ်စာအုပ်ရပ်ပေါင်း60လာပေးမယ်။၃နှစ်စာအုပ်ရပ်ပေါင်းကြအတိအကျတွေကတော့အခွင့်အရေးတွေကို
ထိုင်းအလုပ်သမားဝန်ကြီးဌာနမှာပြတ်ထန်းထားတဲ့အတိုင်းနှစ်နာချေတောင်းဆိုနိုင်တဲ့အကြောင်းအလုပ်သမားအခွင့်အရေးဆောင်ရွက်ပေးနေသူဥက္ကဋ္ဌကြီးရဲ့ပြောပြချက်နဲ့တူထုတ်လွှင့်ပေးမှာဖြစ်တယ်လို့တနိုင်ငံလို့အပြစ်ရရေးနဲ့မြမငင်းချမ်းရေးလုပ်ငန်းစဉ်ဟာလမ်းကြောင်းမှန်ပေါ်ရောက်နေရလားဆိုတာလည်းပြောပြပေးမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အိန္ဒိယအစိုးရကအထူးအုပ်ချုပ်ခွင့်ရဒေသဖြစ်ကပယ်ဖြတ်မဲ့ဂျမ္မူးနဲ့ကက်ရှမီးယားဒေသတွေမှာခီးသွွားလုပ်ငန်းအခြေအနေကောင်းနိုင်ပါမလားဆိုတာနှာစင်ကြရပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြင်နေရကိုဟိန္ဒူတွေရသင့်တယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်တဲ့အတွက်အဲ့ဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။16ရာစုကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့25နှစ်တုန်းကဟိန္ဒူလူကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဟိန္ဒူနဲ့မွတ်စလင်ကြားအရှိကြဆုံးအငင်းပွားမှုတစ်ခုမှာတရားရုံးချုပ်တရားသူကြီး9ယောက်လုံးကဟိန္ဒူတွေကိုအနိုင်ပေးခဲ့တာပါ။ဟိန္ဒူဘုရားကျောင်းတစ်ခုဆောက်လို့ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ်ဂောပကအဖွဲ့တစ်ခုလက်ကိုဒီမြေကိုပေးအပ်ရမှာဖြစ်ပါတယ်။မွတ်စလင်တွေအနေနဲ့ဗလီတစ်ခုဆောက်ဖို့တခြားမှနေရာအစာပြန်ပေးတင်တယ်လို့လည်းတရားရုံးချုပ်ကအမိန့်ချခဲ့ပါတယ်။သုံးအေကနီးပါးရှိတဲ့မြေနေရာနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီအငင်းပွားမှုတွေဖြစ်နေတာမှာ1992ခုနှစ်တုန်းကတော့အထွတ်အထိပ်ကိုရောက်ခဲ့ပြီးအထီးကရုံးဖြစ်ခဲ့လို့အဲ့ဒီတုန်းကလူပေါင်း 2,000 လောက်သေဆုံးခဲ့ပါတယ်။ဒီကနေ့တရားရုံးချုပ်အမိန့်ချမှတ်ခဲ့ပြီးတဲ့နောက်ငင်းငင်းချမ်းချမ်းနေကြဖို့အတွက်အိန္ဒိယဟိန္ဒူခေါင်းဆောင်တွေရောမွတ်စလင်ခေါင်းဆောင်တွေကပါပန်ကြားခဲ့ပါတယ်။မွတ်စလင်တွေဘက်ကရှေ့နေကတော့တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်ချောင်းပြောပေမဲ့စူးစူးပူပူမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။နိုင်ငံတော်မှလုံခြုံရေးကိုတင်းကျပ်ထားပါတယ်။အထူးသဖြင့်အယုဒ္ဓယာမြို့မှာလုံခြုံရေးတပ်ဖွဲ့ဝင် 9,000 လောက်ကိုဖြန့်ချထားပြီးတရားရုံးကြားနာပွဲကိုလည်းအများပြည်သူလာရောက်ကြားနာခွင့်မပြုခဲ့ပါဘူး။အငင်းပွားနေတဲ့နေရာဟာဟိန္ဒူရာမနတ်ဖျားမွေးရမြေဖြစ်ပြီးတော့အဲ့ဒီမှာအရင်ရှိခဲ့တဲ့ဟိန္ဒူဘုရားကျောင်းအပြည့်နေရာမှာဗလီကိုတိဆောက်တာလို့ဟိန္ဒူဘာသာဝင်တွေကယုံကြည်ကြပါတယ်
။ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်ရင်စီအနေနဲ့တာမန်ပြည်သူတယောက်အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာနိုင်ကြောင်းထင်မဲ့လဲသူ့အနေနဲ့တရားဥပဒေနဲ့အညီရင်ဆိုင်သွားမှာဖြစ်တယ်ဆိုပြီးတော့ကမ္ဘောဒီးယားဆွေးကဒီကနေ့မှာပြောကြားလိုက်ပါတယ်။ပြည်သူနိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားဒီတိုက်ခံခေါင်းဆောင်ဆမ်ရင်စီဟာကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အတွက်ဒီကနေ့မှာမလေးရှားနိုင်ငံကိုရောက်ရှိနေပြီးတော့ဒီလိုရောက်ရှိနေပြီးတိတ်မကြခင်မှာပဲကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ဒီစာခိုင်းကသူ့ရဲ့ Facebook စာမျက်နှာကနေအဲ့လိုပြောကြားလိုက်တာပါအစောပိုင်းမှာတုန်းကတော့ကမ္ဘောဒီးယားဆိုရကအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုတိုင်းပြည်ကိုပြန်လာဖို့အတွက်တားမြစ်ထားတာဖြစ်ပါတယ်ဆမ်ရင်စီပေါ်မှာဒီကမ္ဘောဒီးယားဆိုရကဒီပြည်မှုတွေတော်များများနဲ့ဆွဲဆူထားပြီးတော့ဒီအတိုက်ခံကောင်းဆောင်ဆမ်ရင်စီဟာလည်းဒီပြစ်ဒဏ်တွေကိုရှောင်နိုင်ဖို့အတွက်ဆိုပြီးတော့ပြည်ပကိုထပ်ပြေးတိန့်ရှောင်ခဲ့ပြီး2015ခုနှစ်ကတည်းကပြင်သစ်နိုင်ငံမှာနေထိုင်နေတာဖြစ်ပါတယ်ခင်ဗျာ
အရှင်းနဲ့အနောက်ဥရောပကိုပိုင်းခြားထားခဲ့တဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာအနည်း30ပြည့်တဲ့အထိမ်းအမှတ်အခမ်းအနားတွေကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပနေပါတယ်ဘာလင်မြို့လယ်ကတတိုင်းကြီးအထိမ်းအမှတ်နေရာမှာဒီကနေ့မနေ့စတင်တဲ့အခမ်းအနားကိုဂျာမန်သမ္မတFrank-Walter Steinmeier, ဝင်ကြီးချုပ် Angela Merkel အပြင် Slovakia, Czech, Hungary နဲ့ Poland နိုင်ငံသမ္မတတွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်အေးစစ်ကာလ1962ခုနှစ်ကနေ1989ခုနှစ်အထိ28နှစ်ကြာဘာလင်တိုင်းကြီး ကာစီထားချိန်အရှေ့ဂျာမနီကနေအနောက်ဂျာမနီကိုသွားဖို့ကြိုးစားရင်းတည်ဆုံးခဲ့ကြသူတွေအတွက်အမှတ်ရအောင်မေဆူတောင်းပွဲကိုလည်းဖျားချောင်းတစ်ခုမှမကြခင်ကပဲကျင်းပခဲ့ပါတယ်။ဘာလင်တိုင်းပြိုတဲ့အနှစ်30ပြည့်အထိမ်းအမှတ်လီဟာနေဂီတာဖျော်ပြပွဲကိုလည်းဘာလင်မြို့ရဲ့အထင်ကရဘရန်ဒန်ဘတ်ဂိတ်မုတ်ဦးကြီးရှေ့မှာညနေပိုင်းကျရင်ကျင်းပမှာဖြစ်ပါတယ်။ဘာလင်တိုင်းကြီးကိုဖြိုချပေးဖို့ဆိုဗီယက်ခေါင်းဆောင်ကိုပြောကြားခဲ့တဲ့အမေရိကန်သမ္မတဟောင်းရော်နယ်ရီဂန်ရဲ့ရုပ်ထုဖွင့်ပွဲကိုဂျမနီဆိုင်ရာအမေရိကန်တန်ယုံမှမနေ့ကကျင်းပခဲ့တာမှနိုင်ငံသားရေးဝန်ကြီးမိုက်ပမ်ပီယိုတက်ရောက်ခဲ့ပါတယ်။1989ခုနှစ်နိုဝင်ဘာ9ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာအရှေ့ဂျမနီကွန်မြူနီအစိုးရပေါ်လစ်ဘျူရိုပြောခွင့်ရဂွန်တာရှာဘော့စကီကအရှေ့ဂျမနီကလူတွေအနောက်ဂျမနီကိုလွတ်လွတ်လပ်လပ်သွားနိုင်ကြပြီလို့မမျှော်လင့်ပဲပြောခဲ့တာပါ။အဲဒီနောက်အရှေ့ဂျမနီကထောင်ထဲချီနယ်စပ်ကိုရောက်လာကြပြီးအတားအဆီးမရှိဖြစ်သွားတဲ့နယ်စပ်ဂိတ်တွေကနေအနောက်ဂျမနီဘက်ခြမ်းကိုသွားခဲ့ကြတာပါ။နယ်စပ်မှာလူအုပ်ကြီးပို့ပို့များလာခဲ့ပြီးနောက်မှာတော့တတိုင်းကြီးကိုစတင်ဖြိုခဲ့ကြတာဖြစ်ပါတယ်။လူမှုအတိုင်းဝိုင်းတွေကိုပိုင်းခြားထားခဲ့တဲ့တတိုင်းကြီးပြိုကျသွားခဲ့တာအနှစ်30ပြည့်ခဲ့ပြီမဲ့ဒီကနေ့ခေတ်မှာလူမှုအတိုင်းဝိုင်းကြားခွဲခြားမှုတွေသဘောထားအမြင်ကွဲပြားမှုတွေမြင့်တက်နေတာကြောင့်အရင်အဖြစ်တွေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်ရှင်
။ဒီမိုကရက်တစ်ကြီးဆိုးထားတဲ့အောက်လွတ်ထောင်မှာသမ္မတဒေါ်နယ်ထရန့်အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူ့အနေနဲ့စိတ်မပူကြောင်းသမ္မတဒေါ်နယ်ထရန့်ကတောက်ကြနေမှာပြောကြလိုက်ပါတယ်။သမ္မတထရန့်ဟာလာမယ့်နှစ်ရွေးကောက်ပွဲမှာပြန်ရွေးခံရပြီးအသာစီးရစီဖို့သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေပေါ်မှာစုံစမ်းပေးဖို့ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုတော့အကြီးတန်းအစိုးရအရာရှိတွေရဲ့အတွင်းလူတယောက်ရဖွင့်ရချက်ပေါ်မူတည်ပြီးတော့အခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။ဒီလိုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူကြောင်းသမ္မတထရမ့်ကအင်မီတော်ကသတင်းစာရှင်းလင်းပွဲမှာသတင်းတော်တွေကိုပြောခဲ့တာပါ။ပြီးခဲ့တဲ့လတုန်းကအောက်လွတ်တော်စုံစမ်းရေးမှုတွေတကပိတ်ဆစ်ဆေးခဲ့ကြတဲ့နဲ့ပတ်သက်ပြီးအောက်လွတ်တော်ဒီမိုကရက်တွေထုတ်ပြန်ပေးတဲ့စာတွေထပ်ထွက်လာခဲ့ပြီးနိုင်ပိုင်းအကြမှာပဲသမ္မတကအခုလိုပြောတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇလင်စကီတို့ရဲ့ဒီဇူလိုင်လကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူမျိုးသားလုံခြုံရေးကောင်စီကယူကရိန်းဆိုင်ရာကြွမ်းကျင်သူဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်းမန်ရဲ့ထွက်ဆိုချက်ထဲမှာတော့သမ္မတထရမ့်မှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒီအပေါ်ယူကရိန်းကိုစုံစမ်းစေချင်တာအတွက်တန်ကြာဖြစ်စရာမလိုဘူးလို့ပြောပါတယ်မျိုးသားလုံခြုံရေးကောင်စီကအရာရှိတူဖြစ်တဲ့ဖီယိုနာဟီလ်ရဲ့ထွက်ဆိုချက်ကိုထုတ်ပြန်ရမှာလဲရီပဘလစ်ကန်သမ္မတကဒီမိုကရက်တွေအကြောင်းစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးဖို့ကြိုးစားတာအတွက်သူစိတ်ပူကြောင်ပြောတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်နိုင်ငံ Access နယ်ထဲမှာအောက်တိုဘာ23ရက်နေ့ကအေးကန်ကုန်တင်ကားတဲ့တည်ဆုံးနေသူ39ယောက်လုံးဘသူဘဝဖြစ်တယ်ဆိုတာကိုဗြိတိန်ရဲကထုတ်ပြန်ခဲ့တာမှာ10ယောက်က10ကျော်သက်တွေဖြစ်ကြပါတယ်။အားလုံးဟာဗီယက်နမ်လူမျိုးတွေဖြစ်ကြပြီးအသက်15နှစ်အရွယ်ကောင်လေး2ယောက်လည်းပါပါတယ်။သူတို့ထဲမှာအသက်အကြီးဆုံးကတော့44နှစ်ဖြစ်ပါတယ်။အေးကန်ကုန်တင်ကားထဲမှာတွေ့ရှိတဲ့အလောင်းတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်တည်ဆုံးသူတွေထဲမှာအမျိုးသားသား31ယောက်အမျိုးသမီး7ယောက်ဖြစ်တယ်လို့အတည်ပြုနိုင်ခဲ့ပါတယ်သူတို့ရဲ့နာမည်တွေအသက်တွေတရားဝင်ထုတ်ပြန်နိုင်ဖို့ဗီယက်နမ်နိုင်ငံတာဝန်ရှိသူတွေဗြိတိန်ကိုလာပြီးကူညီခဲ့ပါတယ်အခုတော့သူတို့အလောင်းတွေကိုနေရပြန်ပို့နိုင်ဖို့အတွက်ဗီယက်နမ်နဲ့ဗြိတိန်အစိုးရကြားပူးပေါင်းဆောင်ရွက်နေတယ်လို့လည်းဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်တည်ဆုံးခဲ့ကြသူအများစုဟာဗီယက်နမ်နိုင်ငံမှာလူကုန်ကူးမှုတွေဖြစ်လေရှိတယ်လို့သိထားကြတဲ့ဟန်တင်းငွာအန်းနဲ့ကွင်ဘင်းနယ်တွေကဖြစ်ပါတယ်ဘယ်ဂျီယမ်နိုင်ငံဇီဘရူကစိတ်ကန်းကနေဗြိတိန်နိုင်ငံ Access နယ်တွေကပါဖလစ်မြို့ကိုရောက်လာတဲ့ကုန်တင်ကားနောက်တွဲထဲမှာတည်ဆုံးသူတွေပါလာခဲ့တာပါအဲ့ဒီကုန်တင်ကားနောက်တွဲကိုမြောက်ပိုင်းအိုင်ယာလန်နယ်ကလာတဲ့ကုန်တင်ကားခေါင်းပိုင်းနဲ့လာချိတ်ပြီးတော့ Grace မြို့က Water Glade ဆက်မှုလုပ်ငန်းနေရာမှာရထားစဉ်မှာအလောင်းတွေကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်မြောက်ပိုင်းအိုင်ယာလန်နယ်ကအသက်25နှစ်အရွယ်ကုန်တင်ကားမောင်းသူကိုတော့လူ39ယောက်ကိုတေစေမှုအပြင်လူကုန်ကူးမှုမှာပူပေါင်းကြံစီမှုတရားမဝင်နိုင်ငံကူးဖို့ကူညီမှုငွေမဲခွာချမှုတွေနဲ့တရားစွဲထားပါတယ်နောက်ထပ်မတင်ကားသူတွေကိုဖမ်းဆီးတရားစွဲနိုင်ဖို့လဲဗြိတိန်ရဲတွေကဆောင်ရွက်နေပါတယ်ဒီအမှုနဲ့ဆက်နွယ်ပြီးတော့ဗီယက်နမ်နိုင်ငံကနေနှစ်ခုကနေစုစုပေါင်း11ယောက်ကိုဖမ်းဆီးထားပါတယ်ရှင
်ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှာမြ မျိုးလေကောင်ကပန်းချံတစ်ခုမှာဒီ24ဘတ်မြောက်ဖြစ်နဲ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့ចောင်းသားတဦးမင်းကတည်ဆုံးသွားပြီးတဲ့နောက်မင်းတောက်ကြနေညနေပိုင်းမှာတော့ဝပြုဆူတောင်းတာတွေရှိခဲ့ပြီးတော့ဆန္ဒပြတဲ့သူတွေဟာဆောင်းကွန်းအိုအရက်မှာတော့ဒီတိုက်ခိုက်ဖျက်ဆီးတာတွေအထိဖြစ်ခဲ့ပါတယ်ဆန္ဒပြတဲ့သူတွေကလမ်းတွေကိုပလတ်စတစ်တွေအုတ်ခဲတွေနဲ့တားဆီးပိတ်ဆို့ခဲ့ပြီးတော့ကားတွေဝင်လို့မရအောင်လုပ်ခဲ့ပြီးနောက်ပိုင်းမှာတော့ပြန်ဖွင့်ပေးခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းဘက်ကဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေနဲ့နှိမ်နှင်းခဲ့တဲ့အတွက်မှာအသက်22နှစ်အရွယ်ဆန္ဒပြတဲ့ကျောင်းသားတဦးရင်းရံထားတဲ့ကားကိုယ်တော်အပေါ်တက်ကနေပြုတ်ချပြီးတော့မနေ့ကတော့ဆေးရုံမှာတည်ဆုံသွားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေဟာရဲတပ်ဖွဲ့ပေါ်မှာအကြီးအကျယ်ဒေါသထွက်နေကြတာဖြစ်ပါတယ်အခုလိုဆန္ဒပြကျောင်းသားတဦးတည်ဆုံသွားခဲ့တာကြောင့်ဒီဟောင်ကောင်ဆိုးရဘက်ကဒီဆန္ဒပြပွဲတွေအရှိန်ရော့ကျအောင်လုပ်ဖို့ကိစ္စအလဲပို့ပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်ယုံနိုင်ငံပြည်မာကြီးကိုတရားခံလွဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်ဒီဆန္ဒပြပွဲတွေဟာ9လကျော်ရှိလာခဲ့ဖြစ်ပါတယ်ခင်ဗျာ
။ Australia နိုင်ငံရှေ့ဘက်ချမ်းလောင်ကျွမ်းနေတဲ့တိုးမီကြောင့်တေဆုံးသူ3ယောက်ရှိသွားပြီလို့တာဝန်ရှိသူတွေဒီကနေ့အတည်ပြုလိုက်ပါတယ်။ New South Wales ပြည်နယ်တာရီမြို့တွေကမီးလောင်နေတဲ့အစားအုပ်တွေမှာအလောင်းတလောင်းကိုနောက်ဆုံးတွေ့ရှိခဲ့တာပါ။ဒီပြည်နယ်ထဲမှာပဲလူနေအိမ်ပေါင်း150ထက်မနည်းမီးလောင်ခဲ့တဲ့ Glen Innes နဲ့Wider Liver မျိုးတွေမှာသေသလားရှင်သလားမသိရသူတော်တော်များများရှိနေသေးတယ်လို့လည်းမိသက်တပ်ဖွဲ့ကပြောပါရတယ်။တေဆုံးသူအရေးအတွက်ပိုတိုးလာနိုင်တယ်လို့ဝန်ကြီးချုပ် Scott Morrison ကဒီကနေ့အစောပိုင်းကပြောကြားခဲ့ပါရတယ်။နိုင်ငံအရှေ့ပိုင်း New South Wales နဲ့ Queensland ပြည်နယ်တွေမှာမိုးခေါင်ခြောက်တွေ့နေတာကြောင့်နွေရာသီတောင်မရောက်သေးခင်တော်မီတွေလောင်ကျွမ်းနေတာဖြစ်ပါရဲ့ရှင်
။ E-cigarette လို့ခေါ်ဒီ Electronic Cigarette တော့သုံးသူတွေမှာဖြစ်တဲ့ဒီထူးဆန်းတဲ့နာမကျန်းဖြစ်မှုတွေရဲ့အဖြစ်နိုင်ဆုံးအကြောင်းကိုရှာဖွေတွေ့ရှိလိုက်ပြီလို့ American ကျန်းမာရေးတာဝန်ရှိသူတွေကပြောကြလိုက်ပါတယ် e-cigarette မှာပါဝင်တဲ့ vitamin e acetate ဒီ compound drug တစ်မျိုးဟာထူးဆန်းတဲ့အဆိုးယောဂါဖြစ်စေတဲ့အဓိကအကြောင်းရင်းဖြစ်ဖို့အလွန်ခိုင်မာတယ်ဆိုပြီးတော့ CDC ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာနကဒုတိယညင်ကြားရေးမှူး Ann Shushak ကပြောပါတယ်အမေရိကန်နိုင်ငံတော်က e-cigarette တောက်ပြီးနေမကောင်းဖြစ်တဲ့လူနာ29ယောက်ရဲ့အဆုတ်ကနေစစ်ဆေးဆန်းသတ်ဖို့ထုတ်ယူထားတဲ့အရေးတွေထဲမှာဒီ drug တစ်မျိုးကိုတွေ့ရတယ်လို့လည်းသူကပြောပါတယ်e-cigarette ဆိုတာကတော့တင်မျိုးကြဆေးရချီကိုမိရှုသုံးဆွဲတာမျိုးမဟုတ်ပဲဆေးရည်ကိုအပူပေးပြီးတော့ရင်ငွေ့ကိုရှူရှက်ရတာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံကစက်ယုံတွေပိတ်ကုန်လို့အလုပ်လက်မဲ့ဖြစ်ကုန်တဲ့မြန်မာအလုပ်သမားတွေအကြောင်းကိုပြောပြပေးမှာပါဒီလပိုင်းအတွင်းထိုင်းနိုင်ငံမှာအလုပ်ယုံ6ယုံထက်မနည်းပိတ်ခဲ့တာကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာအလုပ်သမား3000ဝန်းကျင်ဖြစ်လာပါတယ်။မနေ့ကလည်းနှကွန်ပထုံခရိုင်ခရိုင်ထဲမှာမြန်မာနဲ့ထိုင်းအလုပ်သမား200ကျော်ရှိတဲ့Nippon Company Limited စက်ယုံထပ်ပြီးတော့ပိတ်လိုက်ရပါတယ်အခုလိုအလုပ်ရနားသွားတဲ့အခါမှာတစ်နှစ်ဇက်တိုက်အလုပ်လုပ်ထားရင်တစ်လစာနှုန်းနဲ့နှစ်နာချေရမှာဖြစ်ပေမဲ့လောလောဆယ်မှာမရကြသေးတာကြောင့်နှစ်နာချေပေးဖို့အလုပ်သမားတွေကတောင်းဆိုဆန္ဒပြနေကြတဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနကွန်ပထုံခရိုင်မှာထိုင်းနဲ့မြန်မာအလုပ်သမား230လောက်ရှိတဲ့အထက်ကျောင်းစက်ယုံတစ်ခုဖိတ်ပစ်လိုက်တာကြောင့်အလုပ်သမားတွေကနှစ်နာချီနှစ်လကပေးဖို့တောင်းဆိုခဲ့ကြတာပါမြန်မာရှေ့ပြောင်းအလုပ်သမားကြီးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးကအခုလိုပြောပြပါဗျာ
ဒါအဲ့တော့နကွန်ပထုံမှာဖြစ်တာဗျာနကွန်ပထုံကတော့လေအဓိကတော့နကွန်ပထုံမှာရက်တည်တာကတော့ကျွန်တော်တို့ဝက်လုပ်ငန်းနဲ့ရက်တည်တာပေါ့
ဟုတ်ကဲ့
တော်သူဝက်သားလုပ်ငန်းနဲ့ဆိုတာဝက်ယုံကြီးရှိတယ်ဒါပေမဲ့ဒီစက်ယုံလုပ်ယုံကြီးလည်းဆိုတော့ပျောက်ကြားရှိတာပေါ့နော်အဲ့ဒီညုံရလေအခုတက်တိုက်တက်တိုက်ပိတ်လာတာတွေတွေ့ရတယ်။မာခိုင်မှလည်းအခုကျွန်တော်တို့စက်ယုံတွေချုပ်စီးစီးလုပ်ငန်းတွေမှာလည်းအလိုအတန်ကြီးကြားရတာပေါ့။ဆန်းနေကမှနေတဲ့အလုပ်သမားတွေကတော့တစ်နှစ်စာအုပ်သူကရပ်ပေါင်း30လာပေးမယ်။နှစ်နှစ်စာအုပ်ရပ်ပေါင်း60လာပေးမယ်။သုံးနှစ်စာအုပ်ရပ်ပေါင်း100အတ္တိဟာတွေကတော့အခွင့်အရေးတွေကိုသူကထိုင်းဘာသာနဲ့ပြင်လာတယ်။တချို့လိုမြန်မာဘာသာနဲ့ပြင်လာတယ်။ထိုင်းအလုပ်သမားဝန်ထမ်းကပြင်လာတဲ့အချိန်တော့တောင်းဆိုတာပေါ့။သူတို့ရဲ့အခွင့်အရေးသူတောင်းဆိုတာပေါ့။
အခုလိုမျိုးဆက်ယုံကရုတ်တရက်ပိတ်ပစ်တယ်ဆိုရင်ထိုင်းဥပဒေအရအလုပ်သမားတွေဘက်ကနင့်နာပြေတောင်းဆိုလို့ရပြီမဲ့အလုပ်ရှင်တွေဘက်ကတော့ချက်ချင်းနင့်နာပြေပေးတာမျိုးတွေတော့မရှိသေးပါဘူးဒီအတွက်အလုပ်သမားတွေကနေထိုင်စားသောက်ရေးတွေအခက်အခဲကြုံရပါတယ်အခုဆိုရင်ရုတ်တရက်ပိတ်ပစ်လိုက်တဲ့ဆက်ယုံပေါင်း6ယုံထက်မနည်းရှိနေပြီဆိုပြီးဥခိုင်ကြီးကပြောပြပါတယ
်ကျွန်တော်တို့ဟိုနေ့ကအလုပ်သမားတန်ရာကြောချင်းတဲ့ဆက်ယုံစုလက်နော်ဒီဘက်ကနှကောင်းပထုံးသူဖန်ပူလီနောက်ထပ်ဒီလိုအလုံး6ယုံရှိသွားပြီဗျပိတ်တာ6ယုံမှာလုံသမားအများဆုံးက2500တယုံတချို့ယုံတွေကတော့300တယုံတနည်းယုံတွေကတော့ရာရှိပြီးတော့ပိတ်တာ 超有钱，慢慢听到都嘛，现在讲超有钱。
ထိုင်းနိုင်ငံမှာအလုပ်အစဉ်မပြေလို့နေရာပြောင်းမယ်မြန်မာလို့တမတူဦးကတော့အခက်အခဲတွေရှိတဲ့အကြောင်းအခုလိုပြောပါတယ်ဆိုတော့အခက်အခဲစားရေးတောက်ရေးစားအကုန်လုံးအခက်အခဲဖြစ်တယ်နေထိုင်ရေးစားအခက်အခဲဖြစ်တယ်ပေါ့ပို့တိုင်းမြန်မာပြန်ပြီးလောရတော့မှာပေါ့ထိုင်းနိုင်ငံမှာအခုဆိုရင်အထက်ချုပ်လုပ်ငန်းတွေရုတ်တရက်ပိတ်ပစ်လိုက်တာကြောင့်ဒီလပိုင်းတွေအတွင်းမြန်မာလို့တမတုံးထောင်ထက်မနည်း ော့တရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတွေများပါတယ်ရှင်
။မေးမှပြောပြခဲ့တာပါရှင်။အခုတနိုင်ငံလုံးပြည့်ရရေးနဲ့ငင်းချိုင်းလုပ်ငန်းစဉ်အကြောင်းအလှည့်ပေးပါမယ်။တိုင်းစားလက်နက်ကိုင်ဖွဲ့ချုပ်တဲ့မြမအစိုးရကြားတနိုင်ငံလုံးအပြစ်ရရေးသဘောတူညီချက် NCA လက်မှတ်ထိုးလာတာအခုဆိုရင်၄နှစ်ကျော်ခဲ့ပါပြီ။ဒီကာလအတွင်း NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့မတိုးနိုင်ဖြစ်နေသလိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းစည်ရေးပြည်ပခါတွေပိုးပြီးကျေပြန့်လာတာကြောင့်ငြိမ်းချမ်းရေးရှေ့ခရီးဝေဝါးလာတဲ့ဆိုပြီးဝေဖန်ထောက်ပြတာတွေရှိနေပါတယ်။ဒီငြိမ်းချမ်းရေးခရီးရှေ့ကရလာတဲ့အကျိုးမြတ်အဟန့်အတားဖြစ်စေတဲ့အဖွဲ့ထစ်တွေနဲ့လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလမ်းကြောင်းမှန်ကန်ရဲ့လားဆိုတာဒီသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင
်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ချုပ်တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရေးဆေးရေးစာချုပ် NCA လက်မှတ်ထိုးထားတာပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့မှာ၄နှစ်ပြည့်ခဲ့တာပါ။လက်ရှိအခြေအနေမှာတော့အစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရသလိုညီနောင်၃ဘွဲလို့ခေါ်ကြတဲ့လက်နက်ကိုင်၃ဘွဲကလည်းအပြစ်ခတ်မရက်နိုင်ပဲစည်ရေးတင်းမာမှုတွေပေါ်လာနေရပါတယ်။တဖက်မှာလည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နယ်လမ်းမထူနိုင်ဖြစ်နေတဲ့ရခိုင်ဒေသမှာရခိုင်တပ်မတော်အေအေနဲ့ကလည်းစစ်ရေးအရှိန်နေစဉ်တိုးနေတာကြောင့်ပြည်တွင်းငြိမ်းချမ်းရေးခရီးကမျောလေဝေးလေဖြစ်နေတယ်လို့တုံသက်သူတွေကခိုင်နိုင်ပြောဆိုနေကြပါတယ် NCA လက်မှတ်ရေးထိုးထားတဲ့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဦးကကငြိမ်းချမ်းရေးခရီးရှေ့ဆက်ဖို့ခတ်စီတဲ့အချက်တချို့ကိုအခုလိုပြောပြလာခဲ့ပါတယ်
အထူးသဖြင့်တော့ NCA မှာပါတဲ့ဝေါ်အဟာရတွေကိုအတိတ်ပဲဖွင့်တဲ့နေရာမှာအတိတ်ပဲဖွင့်ဆိုချက်ဆိုရဲစာအုပ်ကျွန်တော်ကိုယ်တိုင်နဲ့တအုပ်ရေးပါတယ်သို့တော့ဘုံသဘောတူညက်မရဘူးအတိတ်ပဲဖွင့်ဆိုချက်ကိုတို့တူညီစွာလက်ခံမယ်ဆိုပြီးတော့လက်မှတ်ထိုးထားတာမရှိတော့အတိတ်ပဲဖွင့်ဆိုချက်ကိုကိုလိုအပ်တယ်လို့ပေါ့ကိုအတွက်အကျိုးရှိတဲ့ဘက်ကိုဆွဲပြီးတော့အတိတ်ပဲဖွင့်တဲ့အခါကျတော့နားလည်မှုလွဲဖို့အခြေခံအကြောင်းဖြစ်ပါတယ်
တိုင်းရင်းသားတွေလိုလားနေတဲ့ Federal နဲ့တမရော်ကပေးနိုင်တဲ့ Federal နှစ်ခုဟာခေါင်းစဉ်သာတူနေပြီးပုံဖော်လိုရာချင်းမတူတာအကျိုးစီးပွားပါဝင်တဲ့ယက်တီမှုတွေကိုရှေ့တန်းတင်နေတာတွေကြောင့်ငင်းငယ်ရေးခီးက၄နှစ်တာကျော်လာခဲ့ပေမဲ့ဟန်တာရှိတဲ့အခြေအနေတစ်ခုဖြစ်နေတဲ့ဆိုတဲ့တုံ့တက်မှုတွေကလည်းကျေလောင်စွာထွက်ပေါ်နေပါတယ်ဒီလိုအခြေအနေမှာတစ်ဖက်နဲ့တစ်ဖက်အပြစ်ပုံနေတာပဲလုံမနေဖို့ငွန်ပြည်သစ်ပါတီအထွေထွေတွင်ရင်မှုနိုင်အောင်မင်းကြီးကတိုက်တွန်းသွားပါတယ်
ကသူရဲ့ဆိုရင်စိသူရဲ့ကိုကျိုးစီပွားသူရဲ့တမိုင်းသင်ကန်းစာဒီဓာတ်ကိုကျွန်တော်တို့မဖြေဖြောက်နိုင်ရင်ဒီတဲ့ပူကြီးတဲ့ဟိုဆိုးကျိုးတွေဖြစ်လာနိုင်အောင်ပေါ့
ရခိုင်တပ်မတော်အေအေဟာစစ်တပ်ဘက်ကထိုးစစ်ဆင်လာလို့ပြန်ခုခံရတဲ့ဆိုတဲ့အကြောင်းပြချက်ကနေကွဲထွက်ပြီးသူတို့ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေကလည်းငင်းငယ်ရေးခီးစဉ်ကိုပို့ပြီးအကြောင်းထင်လာစေပါတယ်နှစ်ဖက်စီရဲ့အချိန်မြင့်တက်မှုကိုရှော့ချပြီးငင်းငယ်ရေးလမ်းပြန်လဲပေါ်လာနိုင်ဖို့ဘလို့အဖြေရှာကြရပါမလဲဒါရီနဲ့ပတ်သက်လို့မြမငိမ့်ငိမ့်ရေးလေလာတုံသက်သူတဦးဖြစ်တဲ့ဦးမောင်မောင်ဆိုကအခုလိုအကြံပြုသွားပါတယ
်။အေးဟိုဒီရေခိုင်မှာလက်မခံဘူးဒီလိုက်စားပဲပြန်သွားအောင်မယ်ဆိုတော့ကျွန်တော်ထင်တယ်လက်တွေ့မကြဘူးထင်ပါတယ်။အဲ့တော့အေးဟိုအတိမတ်ပြုတာမပြုဘူးဆိုတာတဲ့ပကတိမြေပြင်ခြေနေနာကကျွန်တော်တို့အတိမတ်ပြုမပြုဆိုတာနဲ့ပဲသက်ဆိုင်လိမ့်မယ်။ပကတိအနေထားအရဒါဟိုအတိမတ်မပြုနိုင်ဘူးဆိုရင်ကျွန်တော်တို့ဆက်တိုက်ရမှာပဲ။ဒါပဲဒီလမ်းမယူစရာရှိတယ်။ဒါဟိုအတိမတ်ပြုတယ်ဆိုရင်ကျွန်တော်ငိမ့်ငိမ့်လမ်းကိုယူလို့ရမယ်။ဒါကတော့ပကတိအခြေအနေပဲ AU သူအားပေးတာအမအားပေးတာ AU လက်ခံတာလက်မခံတာနဲ့မဆိုင်တော့ဘူးလက်တွေ့အမြင်နေထားနေပဲဆိုင်နေမယ်လို့ထင်ပ
ါ NCA ထိုးထားတဲ့အဖွဲ့တွေနဲ့နယ်မြေဒေသဖွံ့ဖြိုးရေးနဲ့တိုင်းရင်းသားတွေရဲ့လူအင်ဆန္ဒတွေကိုဖြည့်ဆည်းပေးခြင်းအပြင်အပြစ်ရထားပြီးငြိမ်းငြိမ်းရေးဆွေးနွေးတာကလက်တွေ့အကျိုးဖြစ်ထွန်းစေတဲ့ဆိုတာမျိုးကိုပြသနိုင်တာမရှိတာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက် NCA လမ်းကြောင်းကပြည်တွင်းငြိမ်းချမ်းရေးရဖို့မှန်ကန်တဲ့လမ်းကြောင်းတစ်ခုဟုတ်ပါရဲ့လားဆိုပြီးတန်တရားရှိစရာတွေရှိလာပါတယ်။ဒါနဲ့ပတ်သက်လို့ငြိမ်းချမ်းရေးလေလာတုံသက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံသက်ပြောဆိုလိုက်ပါတယ်
။ NCA လမ်းကြောင်းဟာအခြေခံကြတဲ့မှန်ကန်တဲ့လမ်းပြမြေပုံဖြစ်တော့ညလဲ ပြည်ပြည်စုံမှုမရှိဘူးအဲ့ဒီပုံမှာအဓိပ္ပာယ်ဖွင့်ဆိုမှုတွေကွဲလဲတယ်အဲ့ဒီဟာကိုအကြောင်းပြုပြီးခေါင်းဆောင်တွေကြားထဲမှာအမြင်မတူမှုတွေသဘောထားကွဲပြားမှုတွေအချိန်ချင်းကြုံခဲ့ရပဲအဲ့ဒါကြောင့် NCA လုပ်ငန်းစဉ်ဟာတုံဆိုင်ပြီးတော့ January လမှာကျွန်တော်တို့သရုပ်ထအဆင့်ပန်းလုံးလုံနိုင်မလားမလုံနိုင်ဘူးလားဆိုတော့အသေးချာမပြောနိုင်သေးတဲ့အနေအထားတစ်ခုရောက်နေတယ်လို့ဆိုလိုတာပ
ါဆယ်စုနှစ်ခုနှစ်ခုကျော်လာပြီဖြစ်တဲ့ပြည်တွင်းစစ်မီးကိုတစ်ချိန်နဲ့တထိုင်နဲ့တွေ့ဆုံပြီးရက်နိုင်ဖို့ကမလွယ်ကူလှဘူးဆိုတာပြည်သူတွေလက်ခံထားကြပါတယ်။ဒါပေမဲ့လက်ရှိအခြေအနေကရှေ့ဆက်သွားဖို့ထက်ဘဝပေါင်းများစွာစည်သေးပြီးမှရလာတဲ့ကနဦးတိဆောက်ထားရတဲ့ယုံကြည်မှုခက်ငွေ့ငွေ့လေးတောင်ပျက်စီးစပြုတ်နေတဲ့အခြေအနေနဲ့ကြုံနေရတာမို့ဒီအခြေအနေတွေကိုပြန်ပြင်ဖို့လေလာတုံတက်သူတွေကထောက်ပြနေကြသလိုဒါဟာအရေးတကြီးလောက်ရောက်မဲ့အခြေအနေဖြစ်တယ်ဆိုတာကိုလည်းထောက်ပြနေကြပါတယ်ရှင်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့စနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဒေတာရင်းသတင်းတစ်ပုဒ်ကိုအလှည့်ပေးပါမယ်အိန္ဒိယအစိုးရကဂျမ္မူကက်ရှမီးယားပြည်နယ်ကိုအထူးအုပ်ချုပ်ခွင့်ရဒေသဖြစ်ကပယ်ဖျက်ဖို့ခရီးသွားရသည့်အကောင်ဆုံးအချိန်ဩဂုတ်လထဲမှာပဲဆုံးဖြတ်ခဲ့သလိုခရီးသွားတွေကိုလည်းသတိထားကြဖို့တိုက်တွန်းထားပါခဲ့ပါတယ်။ဒါပေမဲ့လည်းအခုဆောင်းရသည့်ခရီးသွားရသည့်နီးကပ်လာချိန်မှာတော့အစိုးရကတိုက်တွန်းချက်ကိုပြင်ဆင်ပြီးခရီးသွားတွေကိုဖိတ်ခေါ်ပြန်ပါတယ်။အခုလိုအစိုးရရဲ့တိုက်တွန်းချက်ကခရီးသွားလုပ်ငန်းမှာအထိနာခဲ့ရတာတွေကိုကာမိပါမလားဆိုတာလုပ်ငန်းရှင်တွေကတန်တရားရှိနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်ရတူဂျိုရှီကိုတိုင်းသွားရောက်သတင်းယူထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင်။
စရနဂါမြို့တော်မှာတော့စိုင်းနေတော်များပိတ်ထားတာတွေ့ရပြီးလမ်းနေပေါ်မှာလည်းတိတ်ဆိတ်ခြောက်ကပ်နေသလိုလွန်ကျွေးတပ်ဖွဲ့တွေကိုလည်းနေရာကမှာတွေ့နိုင်ပါတယ်။ဒါမှလည်းဂျမ္မူကက်ရှမီးယားရဲတပ်ဖွဲ့ညွှန်ကြားရေးမှူးချုပ်ဒေးလ်ဘတ်ဆင်းတို့လိုအစိုးရတာဝန်ရှိသူတွေကတော့ဒေသတွင်းမှာခီးသွားတွေလက်ပတ်နိုင်တော့အခြေအနေတွေတည်ငြိမ်နေပြီလို့ဆိုကြပါတယ်။
ခလာတ်ပယ်လေကေမကာဘလေကာဖီစတေဘလိုက်ဆိုချူကေဟဲ
အစောပိုင်းအချိန်လေးနဲ့ရှင်ရင်တော်တော်ကိုတည်ငြိမ်လာပါပြီလဲလာခြင်းနဲ့လူတွေလည်းလာလို့ရပြီထင်ပါတယ်ဗကြခင်လာတွေဆိုရင်နှင်းကြတော့မှာပါပြောင်းလဲတွေကြောင့်လုံခြုံမှုမရှိမှစိုးရိမ်နေသူတွေစိတ်မပူရအောင်စိုးရကအခုလိုဆုံးဖြတ်ချက်ချခဲ့တာ
ပါဟုတ်ကောလာတဲ့စိုးရကအထူးအချုပ်ခွင့်ရဒေသအဖြစ်ပယ်ဖျက်လိုက်ခြင်းကဆလို့စရိနဂါမြို့ကဟိုတယ်အများစုကိုပိတ်ထားရတယ်လို့တက္ကစီလုပ်ငန်းတွေလည်းအထိနာနေပါတယ်ဒါကြောင့်လဲစိုးရကခီးသွားတွေကိုတိုက်တွန်းချက်ပြန်ရုပ်သိမ်းလိုက်ပြီမဲ့ထူးခြားလာနိုင်မှာမဟုတ်ဘူးလို့ဂျာဝတ်အခမတ်တို့လိုတက္ကစီသမားတွေကပြောကြပါတယ်
اس میں کیا فائدہ ہے یہاں 3 مہینے کے سیزن ہوتا ہے وہ ختم ہو گیا یاترا کا ٹائم ختم ہو گیا
کچھ چینج میں باہر تو چارو مارے لے ہینو پیا بو یادی کا پی دو باوی کھی دو یادی 3 لا لے پی دو باوی ساؤں نے یوٹ دو ما بدو گا دی نیا کو لا جا مارے لے سو بھی تو ما چیمن نے پیو دارا با سرینگا میو نو نے 48 کلومیٹر وے دے گول مارک ما رو نین شو سی دا میو لو نین ٹاؤن نی با ما اپیو پا لے پن نے سی سن نی شی دا جا نس سن کھی دو ٹھونگ چی لے پھٹ لی شی دا با دے ဒါမှလည်းဂိုလ်မတ်မြို့သွားရလမ်းတစ်လျှောက်ဟိုတယ်အများစုကတော့ပိတ်ထားပုံရပါတယ်။ contract လုပ်ငန်းရှင် Tariq Ahmed လုံးကတော့ခီးသွားလုပ်ငန်းတွေတော်တော်များကိုရပ်ထားတယ်လို့ဆိုပါတယ
်။ देखिए होटल वाले घोड़े वाले गाइड हैं हेल्पर लोग हैं ढाबा वाले हैं
ဟိုတယ်နဲ့စားတောက်ဆန်ရှင်တွေအကူတွေအင်းလန်းညွန်တွေမြင်းပိုင်ရှင်တွေအားလုံးငုတ်တုတ်ထိုင်နေကြရတယ်။ဘာလို့မှမရှိကြဘူးဆိုပြီးသူကပြောသွားတာပါ။ဂိုလ်မတ်မြို့မှာလည်းခီးသွားဧည့်သည်အနည်းချင်းလောက်သာတွေ့ရပါတယ်။ရသည်မြွေသုံးနိုင်တဲ့ကားတွေမြင်းတွေကိုငှားရနာမျိုးလိုခီးသွားတွေစိတ်ဝင်စားတဲ့လုပ်ငန်းတွေကိုရပ်ထားရတယ်လို့ကောင်းကင်ကျိုးရထားတွေမှာဆိုရင်လည်းလူမရှိသလောက်ပါဒါကြောင့်လဲဆောင်းရသည်အလဲပတ်ခီးသွားလုပ်ငန်းတွေနဲ့နာမည်ကျော်တဲ့ Goldmark မြို့မှာဒီနှစ်ထဲခီးသွားလုပ်ငန်းတွေအထိနာမှာကိုမြို့ကလူသမားသမဂ္ဂဥက္ကဋ္ဌဘရှီယာအခမတ်တို့လိုဒေသခံတွေစိုးရိမ်နေကြပါတယ
်ဘာစေဂျိုစကေရာတေတီဖောရင်ကန်ထရီဆာတေတီဝင်တာကီလီဝတ်တော့ဖုန်းကြီးထောင်းနက်တီကထောင်းဘုကင်းကတ်တဲ့သူကဝါတဲ့တဲ
့အိန္ဒိယမှာနေရှောစီသမားသိမရှိပါဘူးတော်တော်များများကနိုင်ငံသားကလာကြတာပါနိုင်ငံသားကလာတဲ့လူတွေလည်းအင်တာနက်ကနေဂျိုတင်ဘုကင်းလောက်ကြပါတယ် internet မပေါ်ခင်တုန်းကတော့ဘယ်လိုလုပ်ကြလဲလို့မေးရင်တော့အဲ့ဒီခေတ်တုန်းကအခြေအနေတွေဟာပုံမှန်တိုင်းပဲဆိုတာလည်းအားလုံးသိကြပါလိမ့်မယ်
။တဘာဝလာတွေကြောင့်ခီးသွွားတွေကြာစိတ်ဝင်စားကြတဲ့နမေကျော်ဒေသတစ်ခုဖြစ်ခီးသွွားလုပ်ငန်းတွေခေတ်ကောင်းချိန်တွေမှာကက်ရှမီးယားဒေသဟာနှစ်စဉ်ဒီလုပ်ငန်းကနေဒေါ်လာ300လောက်ထိဝင်ငွေရနေတာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကစလို့ခီးသွွားလုပ်ငန်းမှာဒေါ်လာ1,210ကျော်ဆုံးရှုံးခဲ့ရတာပါ။ဒီဆုံးရှုံးမှုတွေကိုမြန်မြန်ဆန်ဆန်ပြန်လည်ဖတ်ဆင်နိုင်မဲ့အရေးအယောင်မျိုးလက်တလုံးမှာမတွေ့ရသေးဘူးလို့လည်းဒေသခံအသံဝင်ကပြောနေကြပါတယ်ခင်ဗျာ
။ဒေါ်ရာရှင်များရှင်။လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်အသားတွေဖန်ဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံနေကြရပါတယ်။အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲကဖမ်းဆီးသွားတဲ့အထိပါလက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-8-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။နောက်နှစ်နာရီကြာမှထုတ်လွှင့်နေမဲ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းလက်မီတာ190 kHz 1595လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင် VOE ရဲ့စနေနေ့ညနေပဲအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်
အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရသည့်တယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်တဲ့အတွက်အဲ့ဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။16ရာစုတွေကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့25နှစ်တုန်းကဟိန္ဒူလူအုပ်ကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။ဟိန္ဒူဘုရားကျောင်းတစ်ခုဆောက်လုပ်ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ့်ဂောပခတစ်ခုတစ်ဖွဲ့လက်ကိုဒီမြေကိုပေးအပ်ရမယ်လို့တရားရုံးချုပ်တရားသူကြီးအားလုံးကဆုံးဖြတ်ခဲ့ပါတယ်။မွတ်စလင်တွေအနေနဲ့ဗလီတစ်ခုစောင့်နိုင်ဖို့တခြားမှာအစားနေရာပြန်ပေးသင့်တယ်လို့လည်းတရားရုံးချုပ်ကအမိန့်ချခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခံခေါင်းဆောင်ဆမ်ရန်ဂျီအနေနဲ့တာမန်ပြည်သူတယောက်လိုကမ္ဘောဒီးယားနိုင်ငံကိုပြန်လာနိုင်တဲ့အကြောင်းဒါပေမဲ့သူ့အနေနဲ့တရားဥပဒေနဲ့အညီရင်ဆိုင်သွားရမှာဖြစ်တယ်လို့ကမ္ဘောဒီးယားအစိုးရကပြောလိုက်ပါတယ်။ပြင်သစ်မှာတင်းချောင်းနေတဲ့အတိုက်ခံခေါင်းဆောင်ဟာကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့ဒီကနေ့မှမလေးရှားကိုရောက်နေခြင်းအခုလို့ပြောလိုက်တာဖြစ်ပါတယ်။အရှေ့နဲ့နောက်ဥရောပကိုပိုင်းခြားထားခဲ့တဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာအနှိမ်30ပြည့်တဲ့ဒီကနေ့မှာအထိမ်းအမှတ်ခါးနားတွေကိုဂျမနီနိုင်ငံမှာကျင်းပနေပါဗျ။ဘာလင်မြို့လယ်ကတိုင်းကြီးအထိမ်းအမှတ်နေရာမှာဒီကနေ့မနေ့စတင်တဲ့အခမ်းအနားကိုဂျာမန်သမ္မတဝင်ကြီးချုပ်အပြင်ဆလိုဗက်ကီးယား၊ချက်၊ဟန်ဂေရီနဲ့ပိုလန်နိုင်ငံကသမ္မတတွေလည်းတက်ရောက်ခဲ့ကြပါဗျ။ဗြိတိန်နိုင်ငံ Access နယ်ထဲမှာအောက်တိုဘာ23ရက်နေ့ကအေးကန်ကုန်တင်ကားတဲ့တေဆုံးနေသူ39ယောက်လုံးဘသူဘဝဖြစ်တယ်ဆိုတာဗြိတိန်ရဲကထုတ်ပြန်ခဲ့တာမှာ10ယောက်က10ကျော်သက်တွေဖြစ်ကြပါတယ်။အားလုံးဟာဗီယက်နမ်လူမျိုးတွေဖြစ်ကြပြီးတော့အသက်15နှစ်အရွယ်ကောင်လေး2ယောက်လည်းပါပါတယ်ရှင်
။နိုဝင်ဘာလ9ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အတန်းလှည့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမှာ VOE TV Magazine အစီအစဉ်ကြည့်ရှုနိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
။